အမေရိကန်ဒုတိယဗန္ဓာရေးဝန်ကြီးနေဝူလန်ဟာဒီနေ့မြန်မာသမ္မတဦးသိန်းစိန်နဲ့အတူမြန်မာအစိုးရထိပ်ပိုင်းအရာရှိတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာခရီးရောက်နေတဲ့မစ္စတာဝူလန်ဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဗန္ဓာရေးပြုပြင်ပြောင်းလဲမှုဆိုင်ရာလုပ်ငန်းတွေမှာအကူအညီပေးဖို့အတွက်အခုလိုမြန်မာနိုင်ငံကိုရောက်လာတာဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဌာနကပြောဆိုထားပါတယ်။မစ္စတာဝူလန်ရဲ့မြန်မာနိုင်ငံခရီးစဉ်အကြောင်းကိုအပြည့်အစုံသိရအောင်မက်ခင်ဖြူတွေကပြောပြပေးပါရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေနောက်ဗန္ဓာရေးစနစ်ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတွေနဲ့မြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်အရေးယူမှုကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်အမေရိကန်ဒုတိယဗန္ဓာရေးဝန်ကြီးနီးဝိုလင်ဟာမနေ့ကပေါ်ထူးနေ့ကမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းကတော့နေပြည်တော်မှာရှိတဲ့နိုင်ငံတော်သမ္မတအိမ်တော်ခမ်းမဆောင်မှာသမ္မတဦးသိန်းစိန်အပါအဝင်သက်ဆိုင်ရာဝန်ကြီးဌာနတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထေကပြောပါတယ်။
ဟုတ်တယ်ကွာတကယ်ကမနေ့ကတည်းကဒီပါလေတော့ဗန္ဓာရေးဆိုင်ရာဝန်ကြီးတွေပါမှာပေါ့။နောက်ကြည်ရေးပါတယ်။ဒီနေ့နေ့ပြန်မှာဟိုတက်ဆိုင်ရေးဝန်ကြီးတွေနဲ့ဆက်ပြီးတော့တွေ့ရတော့ရှိကောင်းရှိလိမ့်မယ်။
မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအထောက်အကူဖြစ်စေမဲ့ဗန္ဓာရေးနဲ့ငွေကြေးလုပ်ငန်းဆိုင်ရာပညာရပ်တွေနောက်နည်းပညာတွေနဲ့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီတဲ့လှုပ်ထုံးလုပ်နည်းဆိုင်ရာစီမင်းစည်းကမ်းတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးသွားဖို့ဆိုတဲ့ကိစ္စရပ်တွေအပြင်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ကြံရှိနေသေးတဲ့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုအပြေးပိုင်းရုပ်သိမ်းပေးဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းသမ္မတရုံးကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့နေပြည်တော်ကတွေ့ဆုံမှုမှာတော့သမ္မတဦးသိန်းစိန်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးကိုကိုဦးစိုးသိန်းဦးတင်နိုင်သိန်းဦးဝင်းရှိန်နဲ့ဒေါက်တာကန်စောတို့ပါဝင်ပြီးတော့နိုင်ငံခြားရေးဌာနကဆိုရင်လည်းဒုတိယဝန်ကြီးဦးတန်းကျော်နောက်မြန်မာနိုင်ငံတော်ဗဟိုဘဏ်ဥက္ကဋ္ဌဦးတန်းငိမ့်တို့လည်းပါဝင်ခဲ့ကြသလိုအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဒက်ရက်မစ်ချယ်နဲ့အတူရန်ကုန်တရုံကအဆင့်မြင့်အရာရှိတွေလည်းပါဝင်ခဲ့ကြတာဖြစ်ပါတယ်မစ္စတာရိုလင်ဟာဒီမြန်မာနိုင်ငံခီးစင်မတိုင်ခင်အောက်တိုဘာလ23ရက်နေ့ကတော့ဒီမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံချင်ကြတဲ့စင်ကာပူနိုင်ငံအခြေဆိုင်အမေရိကန်ကုမ္ပဏီတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာစီးပွားရေးလုတ်ကင်နိုင်မှုအခြေအနေတွေနဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတွေကိုမေးမြန်းဆွေးနွေးမှုတွေလုပ်ခဲ့ပါသေးတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ကမ္ဘာဗန်ချုပ်လိုဒီနိုင်ငံတကာဗန္ဓာရေးအဖွဲ့အစည်းကြီးတွေမြန်မာနိုင်ငံကိုငွေကြေးကူညီထောက်ပံ့မှုတွေပေးနိုင်ဖို့မှာအရေးကြီးတဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကမကြသေးခင်တုန်းကလက်မှတ်ရေးထိုးအတည်ပြုခဲ့သလိုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားမှာပုံမှန်ဆက်ဆံရေးထားရှိနိုင်အောင်အမေရိကန်ကကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုမျိုးအမေရိကန်ဒုတိယဗန္ဓာရေးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကျော်ကလည်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝီလျံဘန်းစ်မြန်မာနိုင်ငံကိုလာရောက်ခဲ့သလိုလက်ထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်ပိုစနာဦးဆောင်တဲ့အမေရိကန်ထိပ်တန်းစစ်ဘက်အရာရှိတွေပါဝင်တဲ့အဖွဲ့တစ်ခုကလည်းပရမဆုံးအချိန်မြန်မာနိုင်ငံမှာကျင်းပတဲ့အမေရိကန်မြန်မာလူခွင့်ရေးအခြေတင်ဆွေးနွေးပွဲကိုလည်းလာပြီးတော့တက်ရောက်ခဲ့ကြပါသေးတယ်ရှင်။